had not planned to get arrested. I had plenty to do without having to end up in jail. But when I had to face.
မနေနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေ။ဒါပေမဲ့လို့ကျမဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard Johnson ဘုရားတိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်တိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနဲ့တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလုပ်ပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တူဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ပါစကာရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမဖန်ခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အခန်းရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had word and I think that wasn't tired but that
ကျမကအလုပ်ပြင်ပန်းပြီးပြန်လာတာဒါပေမဲ့ကျမပြင်ပန်းလို့ Pascal ပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရတန်ကြီး Pascal ကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါလေဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်။ဒါကို Rosa Parks ကစန့်ကျင်ခဲ့တာပါ။အလားတူပဲကျောင်းတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေစသဖြင့်ပါလေလူယူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ။ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks တို့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စီလူမဲအဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ခြေတန်းတင်ခဲ့ပါတယ်။ထို့သဖြင့်ထို့စီကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်ဒူသကင်းဖြစ်ပါတယ်။ ထိုစဉ်လူပြိုလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ညင်ကြံစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာ
King ပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်။Segregation will pass away eventually.
အများပြည်သူအသုံးပြုတဲ့တေယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတနည်းအဆုံးသတ်မှာပါဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့ဒေါက်တာ
ဥပဒေအရအမေရိကန်ပြည်ထောင်စုမှအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ရိုဇာပါ့ခ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ဒီထရိုက်မြို့မှာလူမဲလူငယ်တွေအတက်မွေးဝင်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းတူခွင့်ရရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတဆိပ်ဖြစ်တဲ့သမ္မတရဲ့လူမြောက်မှုဆုတဆိပ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးဆုတဆိပ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ဟာခေတ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲပေါ်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့75တို့မှာပြည့်ရထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါ့ခ်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်권အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုစုတစိတ်အပြင်ကျွန်တော်နဲ့အတူလွှတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုစုတစိတ်စုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါ့ခ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves the courage to do what
ကျွန်တော်တို့ဒီကနေ့ကာရဝါပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကြွယ်ဝချမ်းသာတဲ့လူလည်းမဟုတ်ပါဘူးအထက်တန်းလောကသတင်းတွေမှာပေါ်ပြခံရသူလည်းမဟုတ်ပါဘူးထိတ်တန်းတက်သူကဘွဲရသူတူလည်းမဟုတ်ပါဘူးသူ့ဘဝအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်တို့နိုင်ငံရေးသမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေတမရတွေရဲ့အမိတွေမိသွားတာမှသူ့အမိကိုတော့အမြဲတမ်းရနေကြမှာပါ
ရိုဇာပါ့ခ်ကိုကာရဝါပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွတ်တော်မှအလီနာဟိုးမ်စ်ပဲဖြစ်ပါလေ
In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတီးပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မှာမွေးဖွားခဲ့သူရိုဇာပါ့ခ်ဟာသူ့အသက်တရာပြည့်တဲ့အထိမ်းအမှတ်ဖြစ်ရိုဇာပါ့ခ်တစိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါလိမ့်ရှင
် You can bend but never break me 'cause it only serves to make me more determined to achieve my fall